နိုင်ငံတွင်းရွှေစည်းဒေါ်လာစည်းနဲ့နိုင်ငံသားငွေလဲနှုန်းအပြောင်းလဲတွေနဲ့အတူမြန်မာကျပ်ငွေတန်ဖိုးကျဆင်းနေပြီးကုန်စည်စည်းနှုန်းတွေနဲ့ဆက်သုံးစည်စည်းတွေလည်းတက်လာနေပါတယ်အခုလိုတရရိတ်တက်လာတဲ့ဈေးနှုန်းတွေကြောင့်ဆက်သုံးစီပြတ်မှာကိုစိတ်ပူနေကြပြီးဝယ်ယူစုဆောင်သူတွေရှိသလိုတချို့ကတော့ဒီထက်ပိုဈေးတက်မလာခင်မဖြစ်မနေသုံးဖို့နိုင်တဲ့လောက်ဝယ်ယူထားတာတွေလည်းရှိပါသေးတယ်။ဒီလိုကြိုတင်စုဆောင်တာဈေးကွက်ထဲသတ်မှတ်ထားတဲ့နှုန်းတိုင်းရောင်းချဖို့ခက်ခဲတာတွေကြောင့်စီဆိုင်တချို့ပိတ်လိုက်ရတဲ့အခြေအနေထိရောက်ခဲ့ပါသေးတယ်။ရှမ်းပြည်နယ်မြောက်ပိုင်းနောက်ကျိုးမြို့မှာဖွင့်လှစ်ထားတဲ့စီဆိုင်တွေကတချို့ဆိုင်တွေဆိုရင်ပစ္စည်းပြက်လို့ပိတ်လိုက်ရသလိုဖွင့်ထားတဲ့ဆိုင်တွေမှာလည်းတန်းစီပြီးဝယ်ယူနေရတယ်လို့နောက်ကျိုးဒေသခံတဦးကပြောပါဗျ။
အခုကျတော့လည်းအဲ့လိုပဲတန်းစီနေရတဲ့တချို့စီဆိုင်တွေတော့အကုန်လုံးပိတ်ကုန်ပြီပဲ။ဝယ်ဖို့တော့မလွယ်ဘူး။ဒီဘက်မှာတချို့ဆိုင်တွေဆိုလို့ရှိရင်တိုကင်နဲ့ပေါ့နော်အဲ့လိုမျိုးတွေတော့မှတန်းစီနေရတယ်ပေါ့နော်အခုဆိုလိုသလောက်တော့မရဘူး။အဲ့လိုအကန့်တက်နဲ့ပေါ့နော်အဲ့လိုမျိုးတွေတော့ပြီးနေရပေါ့နော်ဟုတ်။အခုကျတော့ဘယ်လိုပြောရမလဲဆိုတော့ကကျတော့လိုအပ်တဲ့နေရာပဲတုံးမယ်မလိုအပ်တဲ့နေရာတွေမတုံးမယ်နဲ့အဲ့လိုပဲနေမှရမယ်အချိန်နေဖြစ်နေပါတော့ဘာသာစီစီတွေလည်းအကွာ2000ဒီပါလောက်ကိုကတ်နေပြီဆိုတော့
စီဝါကူသဌာနနဲ့စက်သုံးစီတင်သွင်းဖြတ်ပြူရောင်းချရဲ့အတင်းကရန်ကုန်မန္တလေးနဲ့နေပြည်တော်ကစီဆိုင်တွေမှာသတ်မှတ်ထားတဲ့နှုန်းထားအတိုင်းရောင်းချဖို့ဈေးနှုန်းတွေသတ်မှတ်ထားပြီးဈေးပိုရောင်းတဲ့ဆိုင်တွေကိုတိုက်ကြားနိုင်တယ်လို့ထုတ်ပြန်ထားပါတယ်ဈေးကွက်ထဲမှာတော့သတ်မှတ်ထားတဲ့ဈေးထက်အနည်းဆုံး900ပိုပေးပြီးဝယ်ယူနေရတယ်လို့စီဝယ်သူတွေစီကသိရပါဗျ။လာရှုံမြို့မှာတော့73စီလိုတလောက်ဝယ်ယူနိုင်ပေမဲ့ဈေးတက်လို့အခက်ခဲကြုံနေရတယ်လို့ဒေသခံတဦးကပြောပါဗျ
။လောလောဆယ်မနေ့ကသူတို့စီကံရဆိုင်ကုတ်ပြည်မှာကြော်ညာထားတာကြတော့အောက်သိစီဆိုလို့ရှိရင်ကျွန်တော်တို့1950တက်လိုက်ရအောင်ပေါ့နော်1950တချို့ဟာတွေက1550 15001550 1600 ပါအဲ့လိုဆိုတော့ဒီကအားတက်တော့အခုဒီနေ့နေ့ကျတော့ဘောပါဒီနေ့ကားကိုဖတ်တိုင်းနေတော့တာပေါ့ဒီကထည့်တဲ့လူတွေနေတော့တာပေါ့ကျွန်တော်တို့လည်းနည်းနည်းတော့ပါပဲထည့်တာဆိုတော့စိတ်ပြဿနာတော့မရှိပါဘူးကားတွေလည်းတွက်ပြီးပြင်ကြတာပဲဘယ်လိုမျိုးကန့်တက်ပြီးတော့ရောင်းတာတော့မရှိပါဘူးစီစေးတက်တော့စကုံတော့ကုန်တက်မှာပေါ့ကျွန်တော်တို့ဒီကုန်ကြေးလုံးတက်မှာကျတော့လူတွေပို့ပြီးတော့ခက်ခဲမှာပေါ့
အေရီတိုင်းပသိမ်မြို့မှာလည်းစီဆိုင်တွေပုံမှန်ဖွင့်ထားပြီးဝယ်သူတွေလိုတလောက်ရနေပေမဲ့ဈေးတက်နေတာကြောင့်မြို့ရင်းမှာအသွာလာတိတ်မရှိဘူးလို့ဒေသခံတဦးကပြောပါတယ်
ကျွန်တော်ပသိမ်မှာတော့ဆိုင်တွေပိတ်တာတော့တိတ်မရှိဘူးကြသူကတော့ထည့်တော့ကြဟိုအခုဆိုရင်တဖောင်မို့ထည့်တော့ဘာမှတိတ်ပြီးတော့ဆိုင်ငယ်ဆိုရင်နေထားပါတော့ဆိုင်ငယ်နေထားဆိုတဖောင်မို့ထည့်တော့ဘာမှတိတ်အရာမရောက်2000-2500ဘယ်လိုထည့်ရနေထားမျိုးကြီးတယ်ဒီတစ်ခါဖြစ်အပြည့်တစ်ခါဖြစ်စီရကို6000တန်းလို့ဖြစ်ရသသိန်းနှောင်းကနေပေါ့နော်ဒီတစ်ခါဖြစ်6000ပတ်ချတယ်ဆိုစီရပြည်သွားပြီလေဘူက6000ပတ်ချတယ်ဖြစ်နေရနောက်ဆုံးအဲကိုဖို့စီရမှာတော့သိမစီရဘူးခင
်92တလီတာကို1122ကျပ်ရိုးရိုးဒီဇယ်တလီတာကို1118ကျပ်နဲ့ပရီမီယံဒီဇယ်တလီတာကို1124ကျပ်ဆိုပြီးရန်ကုန်ကစီစီသတ်မှတ်ထားပါတယ်မန္တလေးမြို့မှာတော့92တလီတာကို1168ကျပ်ရိုးရိုးဒီဇယ်တလီတာကို1152ကျပ်နဲ့ပရီမီယံဒီဇယ်တလီတာကို1159ကျပ်ဆိုပြီးသတ်မှတ်ထားပါတယ်။နေပြည်တော်မှာလည်း92တလီတာ1162ကျပ်ရိုးရိုးဒီဇယ်တလီတာ1152ကျပ်နဲ့ပရီမီယံဒီဇယ်တလီတာကို1164ကျပ်ဆိုပြီးသတ်မှတ်ထားပါတယ်။ဒါပေမဲ့လည်းနေမျိုးတွေမှာတော့စက်သုံးစီစီနှုန်းကတစ်ဆိုင်နဲ့တစ်ဆိုင်မတူသလိုလွယ်လွယ်ကူကူရနိုင်ဖို့ကလည်းအရင်ကထက်ခက်ခဲလာတယ်လို့ဒေသခံတွေကပြောနေပါတယ်ရှင်။